In US ASEAN ထိပ်သီးဘွဲ့မတိုင်ခင်လေးကိုမြန်မာနိုင်ငံကို ASEAN ထူးထံသွားဖို့ရှိနေပါတယ်။မြန်မာဆိုင်ရာ ASEAN ထူးထံကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးဖြစ်ဒီလ20ကနေ23ရက်အတွင်းသွားမယ်လို့ရုပ်တရက်ကြေညာလိုက်တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီစေဝါကိုဖြုတ်ချကစစ်အာဏာသိမ်းခဲ့ပြီးငြိမ်းချမ်းပြန်လည်တည်ဆောက်နိုင်ဖို့ ASEAN ဘက်ကကြိုးပမ်းလာချိန်မှာ ASEAN ဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့နိုင်ငံရဲ့ဝန်ကြီးပရက်ဆန်ခွန်သွားမယ်အခုခီးစဉ်ထွက်ပေါ်လာတာလို့ AP သတင်းကဆိုပါတယ်။အာဆီယံပုံသဘောတူချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထဲမှာပေါ်သေးတာကြောင့်အာဆီယံစင်းရင်စည်းဝေးတွေတက်ခွင့်ပြစ်ပင်လာခဲ့ချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်တိုရိုင်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းမထူသေးပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာတက်ခဲ့တဲ့ပြီးခဲ့တဲ့နှစ်အာဆီယံထိပ်သီးချုပ်ကချမှတ်ခဲ့တဲ့ဒီပုံသဘောတူချက်၅ချက်ထဲမှာအဓိကအနေနဲ့အကြမ်းဖက်တက်ခိုက်မှုတွေရပ်ဖို့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့နဲ့လူသားချင်းဆိုင်ရာအကူအညီပေးဖို့တွေကိုအဓိကတောင်းဆိုထားပါတယ်။အရှင်အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်တုန်းကတော့ထိမ့်သိမ့်ခံရတဲ့အရင်မြန်မာကောင်းဆောင်နိုင်ငံတော်ဆိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတာမရလို့မြန်မာနိုင်ငံကိုမသွားနိုင်ခဲ့ဘူးလို့အာဆီယံရဲ့လိစက်သူတွေကဆိုထားပါတယ်ခင်ဗျ။